မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တွေဟာ KNU ထိန်းချုပ်နယ်မြေဒူပလာယာခရိုင်တမဟာ6မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်မတ်လ19ရက်နေ့နေ့လယ်ပိုင်းကထိုင်းနိုင်ငံရှိအုံဖန်မြို့နယ်ပိုင်ကလန်ကျေးရွာတဲကိုမြန်မာစစ်သား40ကျော်ထွက်ပြေးလာတယ်ဆိုပြီးထိုင်းနယ်စပ်မှာနေထိုင်နေသူတဦးကပြောပါတယ
်။အုံဖန်မြို့နယ်ပေါ့နော်အုံဖန်မြို့နယ်အပိုင်ပေါ့ဒီပိုင်ကလန်ကျေးရွာဆိုတာရှိတယ်အဲပိုင်ကလန်ကျေးရွာဟောင်းဘက်ကိုဒီအယောက်40ကျော်လောက်ထွက်ပြေးလာတယ်ပေါ့အဲဟိုကကွန်တီတော်ကွန်တီတော်ဘက်မှာကွန်တီတော်ခြံထဲမှာသူတို့အမှနေရာကြီးရွက်တို့နေကြထိုင်းပကံထိုင်းဘက်ခြံပေါ့နော်ပိုက်ကလန်ကျေးရွာဆိုတာအုံဖန်နေမှာအုံဖန်ပိုင်နေမှာ
မြန်မာစစ်သားတွေဟာမက်ထရိုခီစခန်းကနေထွက်ပြေးလာကြတာဖြစ်ပြီးလက်နက်တွေပါတယ်ဆောင်လာတဲ့အတွက်ထိုင်းစစ်တပ်ကဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်
ဒီတိုက်ပွဲကကျင်းတိုက်ပွဲတွေဒီတိုင်းအခုဆက်တိုက်ဖြစ်နေတာလေဆက်တိုက်ဖြစ်နေတာကြာအဲစကန်းမက်တော်ခီစကန်းကနေထွက်ပြေးလာတာမဟုတ်ဘူးဒီသူတို့ထိုင်းဗမာစစ်တပ်ကထိုင်းနာတဲ့စကန်းအဲနည်းနည်းပပပကျန်နေတာဟုတ်နည်းနည်းပပကျန်နေဆိုတော့အခုမြောက်ဝတီကျန်နေအခုမက်တော်ခီစကန်းနေကျန်နေအပြင်ရွာဘက်ချမ်းနေတော့နော်အဲကျန်တဲ့စကန်းတွေဒီကျင်းရွာတွေလိုက်တဲ့ခါကျတော့သူတို့ဗမာစစ်သားရအဲတိုက်ကလန်ကြီးရပါဆိုရောက်လာတာမဟုတ်ဘူးဒါနဲ့ခဲရံနဲ့အကုန်ပါသွားတယ်မဟုတ်ဘူး
ထိုင်းနိုင်ငံဘက်ရောက်လာတဲ့မြန်မာတပ်ဖွဲ့ဝင်တွေရဲ့ပုံတွေကိုလည်း Facebook လူမှုကွန်ရက်မှာတွေ့ကြရပါတယ်။အခုထွက်ပြေးလာတဲ့စစ်သားတွေနဲ့ KNU တို့တိုက်ပွဲဖြစ်နေတာဟာတစ်နှစ်ကျော်ကြာပြီဖြစ်ပေမဲ့အခုနောက်ပိုင်းမှာစစ်တပ်ဘက်ကစခန်းအတော်များများလက်လွတ်လိုက်ရတာဒီကြိုက်တော်စခန်းကဗျူဟာမှုအပါအဝင်လူ60ကျော်လက်နက်ချမှုတွေကလည်းတခြားတပ်စခန်းတွေအတွက်စိတ်တည့်ရေးရာကြာဆင်းတာတွေရှိနေပြီးလက်နက်ချထွက်ပြေးလာတာတွေရှိလာတယ်လို့လည်း KNU ဘက်ကဆိုပါတယ်။KNU တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ထိခိုက်ကြဆုံးမှုတွေအတွက်စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိပါဘူး။အခုထွက်ပြေးလာသူတွေကိုတော့ထိုင်းစစ်တပ်ကမြန်မာဘက်ကိုပြန်အပ်မလားဆိုတာကိုတော့သေချာမသိပေမဲ့လူသားချင်းစာနာတဲ့အကူအညီဖြစ်အစားအသောက်နဲ့တောက်ရည်တွေအကူအညီပေးထားတယ်လို့လည်းသိရပါတယ်ရှင်။